မြန်မာအစိုးရကဖမ်းဆီးထိန်းသိမ်းထားတဲ့နိုင်ငံတော်နိုင်ငံကျော်လူရှင်တော်ဇာကနာခေါ်ကိုသူရအားကစားချာနယ်အက်ဒီတာကိုဇော်တက်ထွေးတို့အတွက်ဥရေချောင်းရလိုက်ပါကူညီဆောင်ရွက်ဖို့သူတို့ရဲ့ရှင်းနေတွေကိုအနာပိုင်တွေကခွင့်ပြုလိုက်ပါပြီ။ဒီလိုမျိုးခွင့်ပြုလိုက်တဲ့ဆိုရင်တကယ်တမ်းဥပဒေရဲ့အကာအကွယ်တွေရဖို့တရားမျှတမှုတွေခံစားနိုင်မှုအခွင့်အရေးတွေကတော့အလန်းဝင်းနေစေဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့စုံစမ်းထားတဲ့ကိုအောင်လွင်ကိုအကြောင်းစုံဆက်ပြောပြပေးပါရှင်
။ဟုတ်ကဲ့ခင်ဗျ။လေမုန်တိုင်းပေးတဲ့တင်သူတွေအတွက်တပိုင်းတနိုင်အကူအညီပေးနေရင်ဖက်စီခံခဲ့ကြရတဲ့နိုင်ငံကျော်လူရှင်တော်ဆွေဆောင်မှုပညာရှင်ဇာကနာခေါ်ကိုသူရအားကစားချာနယ်အေဒီတာကိုဇော်တထွေစတဲ့သူတွေအတွက်ဥပဒေနဲ့အညီခုခံကာကွယ်ပေးဖို့သူတို့ရဲ့ဥပဒေအကျိုးဆောင်တွေကိုခွင့်ပြုချက်ပေးလိုက်တာပါဆွဆွဲချက်အများပြားနဲ့အခုဆိုရင်ရန်ကုန်အင်းစိန်ထောင်မှာထိန်းသိမ်းခံထားရတဲ့သူတို့အမှုအတွက်လိုက်ပါဆောင်ရွက်ဖို့ခွင့်ပြုချက်ကိုထောင်အာဏာပိုင်တွေစီကဒီကနေ့ပဲရခဲ့တာလို့ရှင်းနေကြီးဥက္ကမောင်ရှင်ကပြောပါတယ်
ဒီနေ့ကဟိုထောင်ထဲတခြားမှုရှိလို့သွားတယ်လေအထူးယုံရှိလို့သွားတယ်သွားတဲ့ခါကျတော့အဲ့ဒီမှာမေးတာပေါ့ပါပါရင်ရပါလားဆိုတော့သူတို့ရပြီဆိုပြီးတော့လာပုတ်ပြီးငါးညာခဝေးရဲ့နောက်ပြီးတော့295ကကြီးဘာသာတနာညင်တော့နဲ့ဆိုရဲဟာရဲ့နောက်ပြီးတော့ဆက်ခွန်တင်နော်မတရားတင်နဲ့ဆက်သွဲတယ်ဆိုရဲဟာနောက်တစ်ခါအဲဗီဒီယိုအက်နော်ဗီဒီယိုအက်ကတော့နှစ်ခုလားမသိဘူးတခြားမသိရသေးဘူးနော်နောက်တစ်ခါအလော့ဟိုကအလက်ထရောနစ်ဥရီအဲ့ဒီလေးမျိုးတော့သိထားတယ်အဲ့တော့ electronic နဲ့လည်းသူကတော့ဘယ်ပုံမှန်တွေဆွဲထားတယ်မသိဘူးသုံးခုလားမသိဘူးရှိတယ် electronic နဲ့ရောကိုစောတက်ထွေးကအဲ့ထက်မှာနှစ်ခုပါတယ်သူ၄ယောက်နော်ကိုသူရကောဇာကနာရဲ့ကိုတန့်စင်အောင်ရဲ့နောက်ပြီးတော့ကိုစောတက်ထွေးရဲ့နောက်ခရီးလေးတယောက်လည်းပါဥဇော်လင်းကလည်းကိုစောတက်ထွေးနဲ့နောက်ကျန်တဲ့တယောက်အတွက်ကပါပါကြပြီလို့ပြောတယ်
ပြည်ရဲ့ဇွန်လာထဲမှာပဲအာနာပိုင်တွေရဲ့ဖမ်းဆီးရအောင်ခံခဲ့ရပြီးတော့အခုလိုနှစ်လနီးပါးအကြာမှာရှင်းနေရှည်ရတွေနဲ့ခုခံကာကွယ်ဖို့အခွင့်အလမ်းရခဲ့တာပါဒါပေမဲ့လည်းအမှုမှာလိုက်ပါဆောင်ရွက်ဖို့ရှိတဲ့ဥပဒေအကျိုးဆောင်တွေအနေနဲ့အမှုစဉ်နဲ့တွဲခွင့်မရသေးတာဘလို့ဆွဆွဲချက်တွေနဲ့သူတို့ကိုအေးအေးယူဖို့လုပ်နေတယ်ဆိုတာကိုသက်ဆိုင်သူမိသားစုတွေကိုယ်တိုင်ကမသိရသေးတာစတာတွေကြောင့်တရားဥပဒေရဲ့အကာအကွယ်ကိုအပြည့်အဝရနိုင်မဲ့ခြေအနေမျိုးတော့လည်းမရှိသေးပါဘူ
းတကယ်ရတော့ဟိုအင်္ဂရုဒီရှင်းနေရှိရဆိုတာလေမှုတယ်ခုဖြစ်တဲ့ကြောင်းချင်းရကိုကြိုတင်ပြီးတော့စေစေချာချာတိထားနိုင်မှသာเนาะပိုကောင်းတာပေါ့เนาะတေခွန်ကပိုကောင်းတာပေါ့ဘုရားအင်္ဂရုကဘာကြောင့်ဖြစ်တယ်ဆိုတာတောင်မှစေစေချာချာမသိရဘူးဥမာကိုစားနာဆိုရင်ဘာကြောင့်ဖမ်းတာလဲဆိုတဲ့အပိုင်းကိုစေချာမသိရဘူးအမှုတင်လာတဲ့ခါကျဒီမှုတွေဒီပုံမှန်တွေရှိတယ်ဆိုတာဒါလည်းကြောင်းချင်းသိရเนาะစေစေချာချာမသိရသေးဘူးဘာလို့ဆိုတော့ကာကံရှင်ဖြစ်တဲ့ကိုစားနာတော့ကိုတို့တော့လည်းကောင်းကိုတန်းစင်အောင်ကဆိုလည်းကောင်းဟုတ်လားကျွန်တော်တော့ဒီမှုနဲ့ဒီမှုနဲ့ဆွဲတယ်။ဘယ်เจ้าရဘယ်เจ้าရပေါ်မှာဟုတ်လားဆွဲရင်ဖြစ်တယ်ဆိုတော့ဟိုဆွေးနေညီနိုင်မှုပေါ့နော်တိုင်ပင်ရမှုမရှိတဲ့ခါကျတော့အခက်ခဲတော့တွေ့ပါတယ်။ဒါတွေကလည်းအခုကဒီကိုသူရတို့အမှုမှာပေါ့လေရှေ့မှာရှိတာကလေးအမှုတွေလည်းဒီကုန်းကြီးလည်းကောင်းမယ်။ဟောအငယ်တို့ခုဟာဆိုလို့ရှိရင်ဟော ADA เจ้าသားတို့အမှာအခုရှင်းနေတဲ့ဟုတ်လားတချို့အမှုတွေဆိုလို့ရှိရင်အငယ်တို့တွေ့ဆုံခွင့်ပေးမယ်ဆိုလို့ရှောက်တယ်။မရခဲ့ဘူး။ဒီလိုပဲတကယ်ခုရောက်ခံမှာပဲအငယ်တို့ရှေ့ရတဲ့အပိုင်းဖြစ်တယ်လေ။
ဒီလိုခြေနေမျိုးမှာဆွဆွဲချက်ပေါင်းစုံနဲ့ထိမ့်သိမ့်ခံနေရတဲ့သူတို့တွေအဖို့ကတော့တရားမျှတမှုကိုခံစား권ရှိမှမရှိဘူးဆိုတာလည်းမပြောနိုင်သေးပဲဖြစ်နေရတာပ
ါဒီအမှုပြစ်စင်ကိုအကြောင်းဆုံးသိချာမသိရပါနဲ့တစ်ခါတည်းတေလိုရဲ့ဟောဆွဆွဲချက်အပေါ်မှာအင်္ဂလိုကပြန်ပြီးတော့သူ့ရဲ့ဆံကြောင်ဆွဲရတဲ့ပုံစံမျိုးဖြစ်တဲ့အခါကျတော့အတို့ပိုင်းနေမှာဆက်ရခဲ့ဒီဆွဆွဲခံရတဲ့တရားခံအဖြစ်ပြီးပြုံဆုံးနဲ့မျှတမှုမဖြစ်သေးနဲ့အားနည်းတာလို့ဖြစ်ကောင်းဖြစ်နေတယ်ဒါကြောင့်မလို့တကယ်လို့ဒီလိုရတာတရားစီရင်ရေဟုတ်လားရှင်းနေကြီးရနဲ့ခုခံခွင့်ပေးတယ်ဆိုလို့ရှိရင်ဒီလိုဟုတ်လားအမှုမျိုးတွေမှာရှင်းနေရှေ့ရနဲ့ကြိုတင်ပြီးတော့ဆက်ဆက်ခံရလို့ဟာပြည့်စုံမှုလိုပါမယ်နော်အဲ့ဒါမှသာလာရင်ပို့ပြီးတော့ဟုတ်လားညံ့ညတ်တာတရားမြတ်တာတဲ့အနေထားကိုပို့ပြီးတော့ပြင်ပြင်စင်မယ်လို့အကြေတော့ယူဆတယ
်ရန်ကုန်မြို့ကရှင်းနေကြီးဥက္ကမောင်ရှိန်မှာအခုထိမ့်သိမ့်ခံနေရတဲ့လူရှင်တော်ဇာကနာခေါ်ကိုသူရအနေနဲ့သူ့ရဲ့လွတ်လပ်စွာပြောဆိုမှုတွေဝေဖန်မှုတွေကြောင့်အာဏာပိုင်တွေရဲ့ညှဉ်းပန်းမှုကိုခံခဲ့ရသူဖြစ်တယ်လို့သူ့ရဲ့အမှုပညာလုပ်ငန်းတွေကိုလည်းမကြာခဏပိတ်ပင်တားမြစ်တာတွေနဲ့ရင်ဆိုင်ခဲ့ရသူဖမ်းဆီးရအောင်ခံခဲ့ရသူဖြစ်ပါတယ်။အားကစားချန်နဲ့အေဒီတာတူဖြစ်တဲ့ကိုဇော်တထွေးရဆိုရင်လည်းမြန်မာနိုင်ငံကအာရမလိုအပ်ပေးခိုင်းစင်မှုတွေနဲ့ပတ်သက်လို့ကမ္ဘာအလုံသမားအဖွဲ့ ILO ကိုတိုင်ကြားမှုအတွက်2003ခုနှစ်တုန်းကလည်းတသက်တကျွန်းပြည်တံချမှတ်ခံခဲ့ရဘူးသူပါဒါပေမဲ့လည်းနောက်ပိုင်း ILO ရဲ့ PRP ဆောင်ရွက်ချက်တွေရှိလာခဲ့တဲ့နောက်နှစ်နှစ်လောက်ကြာမှမှအာဏာပိုင်တွေကသူ့ကိုဖမ်းဆီးရတာပြန်လွှတ်ပေးလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ